ကိုပြုတဲ့ကံကိုရကြကိုဆောက်လုပ်ထားတဲ့ကိုနေရမယ်သာတစ်ခေတ်ချဖုံးပြတ်ချက်ချတယ်ငါ24နာရီရှိတယ်ခင်ဗျားကတော့အတိဟောငါသိချတာကဘာသိလဲမရှိတဲ့တရားကြီးຢာကတော့တော့မောကဒီစိတ်ကြီးပဲဖြစ်နေပြီဆိုညံ့ညံ့စိတ်ကြီးအရင်အရင်ပြောင်းရအဲသာလာကြီးရှိတဲ့အချိန်ကမပြောင်းမနဲ့မနေနဲ့ပြောင်းလို့ရှိရင်လူသေးလို့လူမပြတ်ဘူးသဘေးသွလို့လည်းမရဘူးအဲအဲ့တော့သဘေးသွလို့လည်းမရဘူးသင်ရင်တော့ဘယ်သွားမလဲအဘယ်သွားမလဲဘာကြောင့်လဲမရှိတဲ့တရားတွေကိုသိလို့မရှိတဲ့တရားတွေမြင်လို့အဲ့ဒါပရိစ္ဆေသမုပ္ပါလဲတဲ့တရားအဲ့တော့ဘုရားကဟောတဲ့သတိပဋ္ဌာန်တရား၄ပါးအခုပရိစ္ဆေသမုပ္ပါရက်တဲ့တရားဟောတော့ပရိစ္ဆေသမုပ္ပါရက်တဲ့တရားရယ်ပရိစ္ဆေသမုပ္ပါလွတ်မြောက်သွားတဲ့တရားရယ်ဟောတင်ရဖို့မှာဟောသုံးဌာနဟောအဲခုနကတည်းကဟောလိုက်တာပရိစ္ဆေသမုပ္ပါလဲတဲ့တရားအခုဟောမှာကပရိစ္ဆေသမုပ္ပါရက်တဲ့တရား46နှစ်လုံးကဥပဇာပရိစ္ဆေသမုပ္ပါလဲတဲ့တရားကြီးဖြစ်ခဲ့အပေ၄ပါးပေါ်မှာသိအဲ46နဲ့6နဲ့လုံးလုံးကြောလာတဲ့အချိန်ခါကျတော့တန်ဝေကတည်းဖြစ်ပြီးဥပဒေကကျင့်တန်ဝေကတည်းဖြစ်ပြီးကျင့်တော့တခါတည်းကိုကြောက်လန့်ပြီးကျင့်လာကြောက်လန့်ကျင့်လို့တွေ့လာတယ်တခါဘုရားဟောထားတဲ့တရားအတိုင်းသာသတိပဋ္ဌာန်၄ပါးကိုလိုက်ဘယ်လိုလိုက်တယ်လဲအဲသတိပဋ္ဌာန်တရားအာနာပါနသတိကိုယူလိုက်ဘယ်လိုယူလိုက်လဲအစ္စတသဏ္ဍာန်ကတုံးတဲ့သဘောတည်းတုံးတဲ့သဘောတရားလေးဗဟိတကတုံးဝင်လာတဲ့သဘောတရားလေးတုံးတဲ့သဘောတရားကံတဲ့သဘောတရားတုံးနာလေးသိလိုက်တဲ့ကံနာလေးသိလိုက်တဲ့အတိလေးကိုလိုက်တုံးနာလေးသိလိုက်တဲ့ကံနာလေးကိုသိလိုက်တဲ့သိတာပါသိတာလေယုတ်ဤသဘောကိုသိနာနာသိတုံးနာကပါလေယုတ်ကံနာကပါလေယုတ်ဟွာရောယုတ်သိတဲ့သဘောလေးကတုံးတယ်လို့သိလိုက်တဲ့သဘောလေးကနာအဲ့ဒီနာယုတ်နှစ်ပါးတစ်ထပ်ပြီးတစ်ထပ်ပြီးပြတ်တဲ့သဘောလေးကိုသိအဲ့တော့တွန်းနာလေးသိလိုက်တဲ့ကာနာလေးသိလိုက်တဲ့တွန်းနာလေးသိကာနာလေးသိသိဒါပဲသိရသဘောကြာကြတော့အောက်ကအမှန်နဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါကျအခုပရိစ္ဆေသမုပ္ပါရက်တဲ့တရားဟောတော့မှာနော်ကိုယ်ကြာကြာထိုင်မှများလာတော့အောက်ကအမှန်နဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါကျဓာတ်ကြီးလေးပါဖောက်ပြန်တော့အခုလာရောက်တဲ့တရားဓမ္မတွေအခုတောင်မှတော်တော်ဖောက်ပြန်နေရောခန္ဓာပါခဏခဏပြင်းနေလေအဲဖောက်ပြန်နေပထဝီဓာတ်တဲ့အာဘောဓာတ်တဲ့တေဇောဓာတ်တဲ့ဝါယောဓာတ်တဲ့ဘုရားကဟောထားတဲ့ဓာတ်ကြီးလေးပါပထဝီသဘောကိုလည်းသိရမယ်အာဘောသဘောကိုလည်းသိရမယ်တေဇောသဘောကိုလည်းသိရမယ်တေပထဝီရုပ်အာဘောရုပ်တေဇောရုပ်ဝါယောရုပ်တဲ့ရုပ်တွေမဟာဘုဓာတ်ကြီးလေးပါတဲ့ရုပ်သဘောကိုသိရမယ်တဲ့ရုပ်ဤသဘောကိုလည်းသိရမယ်တဲ့ရုပ်ဤလက္ခဏာသဘာဝကိုလည်းသိရမယ်နာဤသဘောကိုလည်းသိရမယ်တဲ့နာဤလက္ခဏာသဘာဝကိုလည်းသိရမယ်တဲ့ဘုရားဟောအဲလက္ခဏာ၃ပါးရှိနာဣလက္ခဏာယုတ်ဣလက္ခဏာအတုပါဣလက္ခဏာတဲ့လက္ခဏာ၃ပါးတဲ့ဘုရားဟောတာအဲ့တော့ဦးဇင်းတို့လည်းအတိတ်ကမသိကြပါဘူးလက္ခဏာ၃ပါးအမေအဖေတွေကသင်ပေးလို့ဥပုသ်ဆောင်တဲ့ကအမေအဖေတွေကဘယ်လိုသင်ပေးလဲအနိစ္စပရိတလုံးချဒုက္ခပရိတလုံးချအနတ္တပရိတလုံးချအဲ့ဒါသာသိနေတယ်အဲအနိစ္စဒုက္ခအနတ္တသာဆိုလို့သာကောင်းဆိုလို့သာဒီမှာအမေမိဘအတင်ပေးလို့အနိစ္စဒုက္ခအနတ္တဒီလိုစိတ်နေရတယ်ပရိသာပင်ကောင်းကျေသွားတယ်ဘာမှမဖြစ်ဘူးအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနိစ္စကဘာလဲဒုက္ခကဘာလဲအနတ္တကဘာလဲသိအောင်မသိဘူးသူများတင်ပေးလို့သာအနိစ္စဒုက္ခအနတ္တသိကြတယ်အဲ့ဒီတော့ဥပဇင်အတိတ်ကလာတုန်းကလက္ခဏာ၃ပါးလက္ခဏာ၃ပါးတို့ဘုရားကဟောတာလက္ခဏာ၃ပါးရှိတယ်တဲ့ခန္ဓာကြီးဟာပဲလက္ခဏာလေးတဲ့နာမ်လက္ခဏာယုတ်လက္ခဏာအတုပလက္ခဏာတဲ့ဒီလက္ခဏာ၃ပါးပဲရှိတယ်တဲ့မင်းသေချာမြောင်ကြည့်သဘောကိုလိုက်ကြည့်ပါတဲ့ဦးဇင်းကအတိတ်ကမကြည့်ဘူးသဘောဒီလည်းမသိဘူးလက္ခဏာလည်းမသိဘူးအမေအဖေသင်ပေးတဲ့လက္ခဏာသိတယ်အနိစ္စဒုက္ခအနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တတော့သိရအဲ့ဒီအနိစ္စဒုက္ခအနတ္တကဘယ်အနိစ္စဘယ်ဒုက္ခလဲတင်ညာအနိစ္စတင်ညာဒုက္ခတင်ညာအနတ္တအဲဒါပဲသိဗကံလုံးလေးကွဲသွားရင်အနိစ္စပဲအဲကိုယ်ကွယ်သွားရင်အနိစ္စလမ်းသွားလို့ခလုတ်တိုက်လို့နာသွားအာဒုက္ခပါလားဒါသိမသားကြီးတွေဆင်ထားလို့လူသေးတယ်ဆိုအောင်အနတ္တပဲလို့ဒီလိုမြင်တယ်အဲ့ဒါပါလေတဲ့ပညာအနိစ္စပညာဒုက္ခပညာအနတ္တဒါပဲသိတကယ်သဘာဝလက္ခဏာသဘာဝကိုသိသလားမသိခဲ့နာယီလက္ခဏာယုတ်ဤလက္ခဏာအတုပါဤလက္ခဏာယုတ်ဤသဘောနာယီသဘောအတုပါဤသဘောသဘောတရားတွေကိုမသိခဲ့ဘူးပရမတ်မသိရဘူးမရှိတဲ့တရားတွေကိုသွားသိတယ်မရှိတဲ့တရားဘယ်တရားလဲတဲ့အဲဘုရားကတော့ဟောထားတဲ့အကြောင်းသတ်တဲ့အကျိုးသတ်တဲ့ဒိဋ္ဌိသတ်တဲ့တဏှာသတ်တဲ့
အဲ့တော့ဒိဋ္ဌိသတ်ပုံတဏှာသတ်ပုံဒိဋ္ဌိသတ်ကဘယ်ဟာလဲတဏှာသတ်ကဘယ်ဟာလဲဆိုတာနောက်ကြတော့မှအချင်းချင်းကြီးဟောပါမယ်အခုတော့အဲဒီညဘုံမှာအကျိုးသတ်တရားအကြောင်းသတ်တရားလေအကျိုးသတ်တရားကဘယ်တရားလဲအကြောင်းသတ်တရားကဘယ်တရားလဲအဲတရားနှစ်ပါးရှိအကျိုးသတ်တရားကခန္ဓာမှာသတိပဋ္ဌာန်တရားကတော့သတိပဋ္ဌာန်တရားတရားကတော့အကုန်တရားယူပါပဲအဲသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးဘုရားကဟောထားတယ်သဘောပေါက်ရင်လောကုတ်တရားတဲ့ဘုရားကဟောထားတယ်အဲ့တော့တရားကတော့အကုန်တရားပဲဘယ်လိုဟောထားလဲဘုရားတရားမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားဖြီးတာလည်းတရားသိတာလည်းတရားယူတာတရားပေါက်တာတရားလှမ်းတာတရားထိုင်လိုက်တာတရားအိပ်လိုက်တာတရားအကုန်တရားကြီးပဲဘုရားဟောတာမြင်တာလဲအရှင်ပရမကြားတာလဲအတံပရမနာနာလဲအနံပရမစားတာလဲရတာဤပရမဖြီးတာလဲအတွေ့ပရမသိတာလဲဓမ္မပရမပရမကြီးပဲအကုန်တရားကြီးပဲအသိရှိကြမယ်ဆိုလို့ရှိရင်ဖြင့်အသိတလုံးအမြတ်ဆုံးဘုရားဟောတာလေအသိရှိကြမယ်ဆိုလို့ရှိရင်ဖြင့်အမှန်တရားတွေကိုမိစ္ဆာဒိဋ္ဌိကနေပြီးသမာဓိဋ္ဌိအဲပညာပရမတ်ကိုကျွဲလို့ရှိလို့ရှိရင်ဖြင့်အကြောင်းသတ်တရားကိုသတ်လိုက်ပြီးဆိုလို့ရှိရင်အကျိုးသတ်တရားကတော့သောတာပန်ဘယ်တော့မှမဖြစ်အကြောင်းသတ်တရားကိုသတ်နိုင်ပြီးဆိုလို့ရှိရင်သောတာပန်ဖြစ်ပါလိမ့်မယ်သိက္ခာခဏလေးနဲ့မျက်စိနဲ့အခြင်းနဲ့ပေါင်းထုံလိုက်တဲ့ချိန်ကအသိမှန်ရသွားပြီဆိုရင်အဲ့ဒီအခြင်းပေါ်မှာမိစ္ဆာဒိဋ္ဌိကြီးပြုတ်သွားလိမ့်မယ်အတန်တခုပေါ်လာရင်အတန်ပေါ်မှာလည်းမိစ္ဆာဒိဋ္ဌိပြုတ်သွားလိမ့်မယ်စိတ်တခဏလေးနဲ့အခြင်းပေါ်မှာလည်းစိတ်တခဏလေးနဲ့သောတာပန်ကြီးတည်နိုင်လေအတန်ကိုလည်းစိတ်တခဏလေးနဲ့အတန်ရုပ်ပေါ်မှာအသိရှိကြမယ်ဆိုလို့ရှိရင်အတန်ပေါ်မှာစိတ်တခဏလေးနဲ့သောတာပန်ကြီးတည်နိုင်လေအနတ်နဲ့နှာခေါင်းနဲ့ထိမှန်လိုက်တဲ့အချိန်ကအသိရှိကြမယ်ဆိုလို့ရှိရင်အနတ်ရုပ်ပေါ်မှာစိတ်တခဏလေးနဲ့သောတာပန်တည်နိုင်လေလျှာနဲ့ရာသာနဲ့စားလိုက်တဲ့အချိန်ကအသိရှိကြမယ်ဆိုလို့ရှိရင်ရတာဤရုပ်ပေါ်မှာစိတ်ခန္ဓာလေးနဲ့သောတာပန်တည်နိုင်လေကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအတွေ့ရုပ်ပေါ်မှာစိတ်ခန္ဓာလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်ကြီးတည်နိုင်လေမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကဓမ္မဤရုပ်ပေါ်မှာအသိရှိကြမယ်ဆိုလို့ရှိရင်ဖြင့်ဓမ္မရုပ်ပေါ်မှာစိတ်ခန္ဓာလေးနဲ့သောတာပန်တည်နိုင်လေအဲ့တော့သောတာပန်တည်နိုင်တဲ့စိတ်တွေမိစ္ဆာဒိဋ္ဌိကနေပြီးသမာဓိဒိဋ္ဌိအခုဟောတော့ပရိစ္ဆသမုပ္ပါယက်တဲ့တရားကိုဟောတော့မယ်။အဲဒီတော့ဒကာဒကမများအခုတရားကတော့သူတရားမှန်တယ်ငါတရားမှန်တယ်မဟုတ်ဘူး။သဘောပေါက်သွားလို့အရေးကြီးတယ်။ပညာတ္တမှန်မှပရမမှန်တယ်။ပညာတ္တလွဲပြီဆိုရင်ပရမလွဲပါရဲ့။ပညာတ္တမှန်မှပရမမှန်မယ်။ပညာတ္တလွဲသွားပြီဆိုပရမလွဲပြီ။ဘုရားကဟောထားတယ်။နာယိလက္ခဏာ၊ယုတ်ဤလက္ခဏာ၊အတုပ္ပါယိလက္ခဏာတဲ့ဓာတ်သဘောတဲ့ခန္ဓာသဘောတဲ့အာယုံ၆ပါးတဲ့ဘုရားဟောထားတဲ့အလကားတရားတွေပေါ့။ဒီတရားတွေကဓာတ်ကြီးလေးပါမြင်တဲ့ဓာတ်သဘောကိုမြင်တဲ့သောတာပန်။နာဤလက္ခဏာမြင်တဲ့သောတာပန်၊ယုတ်ဤလက္ခဏာမြင်တဲ့သောတာပန်၊အတုပ္ပါဤလက္ခဏာမြင်တဲ့သောတာပန်။ခန္ဓာ၅ပါးမြင်တဲ့သောတာပန်။အကြောင်းအကျိုးကိုမြင်သွားတဲ့သောတာပန်။သောတာပန်တွေကအများကြီးစိတ်တွေ။အဲဒါစာထဲမှာဥပဒေဟောအတုံးဟောဆရာတော်ကြီးတွေမေးကြည့်တယ်အရှင်ဖျားတို့စာအုပ်ထဲကသောတာပန်ကဘယ်နှမျိုးလောက်ရှိပါလဲဗျာ။ဒီကတော့သဘောတည်တာပဲ။ဟာဥက္ကဋ္ဌရေးတဲ့သားတွေကတော့ပါတာပေါ့ပါတဲ့ဘယ်လိုပါလဲဗျာသတ္တခတ်တုံပရမသုလသတ္တခတ်တုံပရမသောတာပန်ကောလံကောလာသောတာပန်ဧကဒီသာသောတာပန်အဲ့ဒီသုံးမျိုးပဲသတိတော်သိတာသောတာပန်ကိုအာရုံစိတ်တွေကိုသိတာမိစ္ဆာဒိဋ္ဌိသမာဓိဒိဋ္ဌိဘုရားဟောထားတဲ့တရားဟာပြည့်ဓာတ်သဘောတဲ့ခန္ဓာသဘောတဲ့ဟိုတဲ့နာဤသဘောတဲ့ယုတ်ဤသဘောတဲ့အတုပ္ပါယိသဘောတဲ့အကြောင်းအကျိုးဤသဘောတဲ့ခန္ဓာဤသဘောတဲ့အာရဏဤသဘောတဲ့အာပေါ်တာပါနေအများကြီးပေါ့ဗျာစိတ်လေးမသိရင်ကတော့ဖယ်သိမ့်ကြအဲဒါကြောင့်မလို့ခီးတန်းကဒကာဒကာမတွေစိတ်ကလေးတွေသိဖို့ကအရေးကြီးဆုံးအချက်ကဆရာပဲဆရာကလည်းမိစ္ဆာဒိဋ္ဌိအသိမိစ္ဆာသူပြုတ်မိစ္ဆာဒိဋ္ဌိပြုတ်ပြီးတမာဒိဋ္ဌိဖြစ်မလားဆရာကိုဖမ်းရအတန်ကိုဖမ်းရသူကမိစ္ဆာဒိဋ္ဌိပြုတ်နေပြီလားသမာဓိဒိဋ္ဌိဖြစ်ပြီလားအမှန်တရားတွေလားမျက်စိဘောက်ကကာလ၃ပါးဝိမု ക്തി စိတ်ဖြစ်နေပြီလားကာလ၃ပါးလွတ်မြောက်ပြီလားတန်ရောစဉ်၃ပါးလွတ်ပြီလားဒီလိုသိရဒီလိုမှမသိလို့ရှိရင်ဘယ်လိုလုပ်ပြီးတော့ဆရာကလည်းဒိဋ္ဌိလည်းမပြုတ်တပည့်ကပြုတ်ပါဦးဆရာကမှမပြုတ်ဘဲနဲ့တပည့်ကဘာပြုတ်
ဖရာကပြုတ်မှာမြတ်စွာဘုရားကိုလိုမြတ်ကျဲသူဖရာဖြစ်တော့အကုန်လုံးပြလိုက်တဲ့ယဟန္တာတွေဖြစ်ဦးအဲဒီတော့ဒါကြောင့်မလို့ဒကာဒကာမကဖြီးတန်းကဒကာဒကာမတွေအလင်းအမြန်လောက်ကြအရေးကြီးဆုံးအချက်ကဘာလဲဖရာပဲဖရာမှန်မှသန္တရာကပြနိုင်တယ်ဖရာမှားနဲ့တွေ့ရင်သန္တရာချုပ်ကြီးတဲ့ကြားကြတယ်ဘာကြောင့်လဲဖရာကလည်းတော့တာပါမဖြစ်ဖရာကလည်းတော့တာပါစိတ်ကိုမသိဖရာကလည်းသရာကံစိတ်ကိုမသိဖရာကလည်းအနာကံစိတ်ကိုမသိဖရာကလည်းအရတ္တမေအရတ္တဘောရတဲ့စိတ်ကိုလည်းမသိမသိအောင်ဒီဘဲကိုအဲ့တော့ဥပမာဘာနဲ့တူလဲဘဲကမွေဘဲလေးပေါ့ကျက်ကမွေကျက်ကလေးပေါ့နွားကမွေနွားလေးပေါ့စိတ်ကမွေစိတ်ကလေးပေါ့အဲသဘာဝပြောတာအဲ့တော့အရေးရှိဆုံးအချက်ကဖရာပဲဖရာမှန်နဲ့တွေ့ရင်သံသရာကပြမယ်အဲ့တော့ဒဂါရမများအခုလာရောက်တဲ့ဒဂါရမတွေဖရာကတော့သတိပဋ္ဌာန်တရား၄ပါးဟောတယ်အဲ့တော့အခုလာရောက်တဲ့ဒဂါရမတွေဓာတ်ကြီး၄ပါးဟာတဘာဝကသတ်လိုက်ဘယ်လိုတဘာဝသတ်မလဲပထဝီဓာတ်ကလည်းသတ်မယ်အာဘောကလည်းသတ်မယ်တေဇောကလည်းသတ်မယ်ဝါယောကလည်းသတ်မယ်ဓာတ်ကြီး၄ပါးတဘာဝသတ်ပထဝီကသတ်မယ်ပုဂ္ဂိုလ်ကျတော့တောင့်တင်ပြီးမေးခိုင်နေသေးရောအာဘောကသတ်မယ်ပုဂ္ဂိုလ်ကျတော့ဖောရောင်ပြီးကြဆို့ပေးရောတေဇောကသတ်မယ်ပုဂ္ဂိုလ်ကျတော့ပူလောင်ပြီးအမလီပူလာကြီးလောင်လာကြီးပူလာကြီးလောင်လာရင်းနေနေလို့ပူလာရေးပေးပါရေးပေးပါသေးရောဝါယောကသတ်မယ်ပုဂ္ဂိုလ်ကျတော့ကာစီရင်လည်းပြတ်လိုက်မယ်နောက်ဖေးသွားရင်လည်းပြတ်လိုက်မယ်ထမင်းစားရင်လည်းသတ်လိုက်ပြတ်လိုက်မယ်သာအရင်လည်းပြတ်လိုက်သေးရောဝါယောကအနမြန်အဲ့တော့ဒါကြောင့်မအခုလာရောက်တဲ့ဒကာဒကမတွေဖရာဟောထားတယ်ဒီတက်ကြီးလေးပါမွေကြီးလေးစင်းတယ်မွေကြီးလေးကောင်းတယ်မွေကြီးလေးစင်းဟာတဘာဝကိုက်သေးတာပဲအဲ့တော့ဒါဖရာဟောထားတက်ကြီးလေးပါအဲမွေကြီးလေးစင်းတယ်အဲ့တော့ဒီတက်ကြီးလေးပါဤသဘောတွေသဘောတရားတွေကိုသိရမယ်အဲ့တော့ဒကာဒကမများအခုကနဦးစိတ်ကလေးဟာတော့အကျင့်လဲပါပေါ့ကျင့်လဲကျင့်တတ်အောင်လောကီကလေးကတော့တွန်းနေကံနဲ့တွန်းနေကံနဲ့သိတယ်တော့ကြာကြာတော့အောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကကြာတော့ဝေဒနာကြီးဖြစ်လာဝေဒနာကြီးဖြစ်လာတော့ဘယ်လိုဖြစ်လာလဲတင်းတာပေါ်လာတော့တင်းတယ်လို့သွားသိတင်းတယ်တင်းတယ်လို့ရှိလိုက်ရင်အဲ့ဒါအကျိုးသက်ကြီးအဲ့ဒါမိစ္ဆာဒိဋ္ဌိပြညာတလွဲသွားမိစ္ဆာဒိဋ္ဌိတင်းတယ်တင်းတယ်တင်းတယ်တင်းတယ်တင်းတယ်ဒီလိုသွားရှုလိုက်ရင်မိစ္ဆာတိတ္ထိအကျိုးသက်တရားကြီးတောင်းနာပေါ်လာလို့တောင်းနေလို့များသွားသိလိုက်ရင်ကဘာလာစန်းတည့်တဲ့ကလည်းတောင်းနေလို့သိအခုလည်းတောင်းနေတောင်းနေတောင်းနေလို့သိသေးတယ်အတိတ်ကလည်းတောင်းနေလို့သိခဲ့တယ်အခုလည်းတောင်းနေလို့သိတယ်အခုပြစ္ဆုတ်ပံကာလမှာတောင်းနာမှမလွတ်သေးလို့ရှိရင်အနာကလည်းတောင်းနေအောင်ဟောကာလသုံးပါးမလွတ်ဘူးအဲ့တော့အတိတ်ကလာတော့ကသိလာတဲ့အတိတ်ကြီးပဲသွားသိတင်နာပေါ်တော့တင်နေလို့သိတယ်တင်းနေလို့ရှုတယ်အကျိုးသက်တရားအကျောင်းသက်တရားအကျိုးသက်တရားကတင်းနာပေါ်လို့တင်းနေလို့ရှုတယ်စေတောင်းနာပေါ်တော့တောင်းနေလို့ရှုတယ်စေထုံနာပေါ်တော့ထုံနေလို့ရှုတယ်စေအောင့်နာပေါ်တော့အောင့်နေလို့ရှုတယ်စေကြိုက်ချာပေါ်တော့ကြိုက်တယ်လို့ရှုတယ်စေကြိုက်တယ်ကြိုက်တယ်လို့ရှုတယ်စေချမ်းသာတာပေါ်တော့ချမ်းသာတယ်ချမ်းသာတယ်လို့ရှုတယ်စေအဲဆင်းရဲတာပေါ်တော့ဆင်းရဲတယ်လို့ရှုတယ်စေတွန်းတာပေါ်တော့တွန်းနေလို့ရှုတယ်စေကံနာပေါ်တော့ကံနဲ့ကံနဲ့ကံနဲ့ကံနဲ့လို့ရှုတယ်စိတ်အဲ့ဒါအကျိုးသက်တရားအဲ့ဒီအကျိုးသက်တရားကဒါကြောင့်မလို့အကျိုးသက်တရားတဲ့အကျောင်းသက်တရားတဲ့အကျိုးသက်တရားကဘာတရားလဲတဲ့အဲတင်နာပေါ်လို့တင်းနေလို့ရှုတယ်မျက်စိကမြင်လိုက်တဲ့အချိန်ခါဘာကိုရှုလဲအကျောင်းကိုမတက်လိုက်ပါပဲနဲ့အကျိုးကိုသွားတက်လိုက်ရင်ဘယ်လိုရှုလိုက်လဲမျက်စိကြီးကိုရှုတယ်ဓမ္မသဘောကြီးကိုရှုတယ်ဘယ်လိုရှုလဲမြင်တယ်မြင်တယ်မြင်တယ်အတန်တခုကြားလိုက်တဲ့အချိန်ကအတန်ဤယုတ်ကအကြောင်းတရားနားကကြားတဲ့သဘောတရားအကျိုးတရားနံခံစားတဲ့သဘောတရားကယုတ်အကြောင်းခံပြီးမှနံကအကျိုးလိုခံစားတဲ့သဘောတရားအကြောင်းကိုမသတ်ပါပဲနဲ့ပါကိုသွားတတ်တတ်လိုက်တဲ့အတန်တခုပေါ်လာမှနားကကြားရတဲ့သဘောတရားကြားတာကြားတယ်ကြားတယ်ကြားတယ်လို့သွားတတ်ရင်အကျိုးတရားအကျိုးသက်ကြီးမိစ္ဆာဒိဋ္ဌိဒုက္ခမောဒုက္ခဖြစ်ဒုက္ခသမုဒိယဖြစ်ဖယားကဟောထားတယ်ဒုက္ခသမုဒိယချုပ်ငင်းရမယ်အခုတော့မဖြစ်ဘူးဒုက္ခပေါ်ဒုက္ခတိုင်တယ်ဉာဏ်စီပေါက်ကနေပြီးမြင်နေမြင်နေလို့ရှုလိုက်တာအကျိုးသက်တရားကြားတယ်ကြားတယ်လို့ရှုလိုက်တာအကျိုးသက်တရားနာနေနာတယ်လို့ရှုလိုက်တာအကျိုးသက်တရားစားစားတယ်လို့ရှုလိုက်တာအကျိုးသက်တရားထိထိတယ်လို့ရှုလိုက်တာအကျိုးသက်တရားသိသိတယ်လို့ရှုလိုက်တာအကျိုးသက်တရားနာတယ်နာတယ်လို့ရှုလိုက်တာအကျိုးသက်တရားဒါတွေအကျိုးသက်တရားအဲ့ဒါပါလေတဲ့အကျိုးသက်တရားအဲ့ဒီအကျိုးသက်တရားကဒကာဒကမများဘာတရားလဲတဲ့ဥပမာပြောပြအ
အကျိုးသားတရားကတောမုတ်ဆိုတယောက်တောတဲ့လေကြီးငယ်ဆိုင်စဖုပ္ပရပြစ်တာပေါ့ဗျာဆိုတာတောမုတ်ဆိုတာတောတဲ့ကြတဲ့အချိန်ခါကျဘာဘွားတွေ့လေတောခွေးတစ်ကောင်နဲ့တွေ့တောခွေးတစ်ကောင်နဲ့တွေ့လိုက်တဲ့အချိန်ခါဒူးလေးနဲ့ဟိုသူကတခါတဲ့ကြောနောက်ကမြားဘူးတဲ့ကမြားနှုတ်တယ်ပြီးတော့ဒူးလေးပေါ်တင်ပြီးခွေးတောခွေးကြီးကိုပြစ်လိုက်တောခွေးကြီးပြိုက်တော့တခါတဲ့တောခွေးခေါင်းပေါ်ကနေပြီးတော့မြားကဒေါင်းဆိုကြော်ထွက်သွားကြော်ထွက်သွားတော့တခါတဲ့ခွေးကဘယ်လိုက်ကြိုက်တယ်တော့မဟုတ်ဆိုးမကြိုက်ဘူးကမဟုတ်ဆိုးလွတ်လိုက်တဲ့မြားကိုသွားပြေးမြားလိုက်ကြိုက်အဲ့တော့မဟုတ်ဆိုးကတခါအစ်တက်ကံပြန်ပြီးတော့တခါဒူးလေးပေါ်မြားတင်ပြီးတခါခွေးပြစ်ပြန်တယ်ခွေးခေါင်းပေါ်ကကြော်သွားတယ်ခွေးကလည်းမြားလိုက်ကြိုက်မဟုတ်ဆိုးမကြိုက်နောက်တခါဒူးလေးနဲ့တခါပြန်ပြီးတော့မုတ်ဆိုးကတခါပြန်တင်ပြန်တင်ပြီးတော့တခါခွေးကြီးပြိုက်ဟာခွေးကြီးမှန်ပါရောဗျာအဲခွေးကြီးမှန်ပြီးတော့အဲ့တော့ခွေးသေးပါရောဗျာသေးတာအဲ့တော့ဒီခွေးကြီးမုတ်ဆိုးပြစ်လိုက်တဲ့မြားကိုအเจ้าကိုမသတ်ပါပဲနဲ့အဲမုတ်ဆိုးကိုကိုက်မသတ်ပါပဲနဲ့မုတ်ဆိုးသေးမှဒီမြားလာမြားရံကိုအေးရမယ်တရားကိုအเจ้าကိုမသတ်ပါပဲနဲ့မောဆိုးလွတ်လိုက်တဲ့မြားကိုလိုက်လိုက်ပြီးကြိုက်တော့ဘာဖြစ်တယ်လဲတဲ့ခွေးဟာအကျိုးသက်တရားကဘာတရားလဲတဲ့ခွေးသေးတယ်တရားခွေးသေးပြီမြားနဲ့ပြစ်လိုက်ပြီအဲ့ဒီတော့အတိတ်ကာလတုန်းကတင်းတယ်လို့သိကြတယ်အခုပြစ်စုံပန်းကာလလည်းတင်းတယ်လို့သိကြမည်အခုပြစ်စုံပန်းကာလမှာခန္ဓာ၅ပါးယုံနာယုံနာမှာမသိလို့တင်းတာကြီးသိရင်မရှိတရားကြီးသိနေကြမည်တင်တယ်လို့သိလိုက်လို့ရှိရင်အနာကလည်းအခုပြစ္ဆုတ်ပံကာလမှာမလွတ်လို့ရှိရင်တင်တာကြီးအတိတ်ကလည်းတင်နေတယ်အခုပြစ္ဆုတ်ပံလည်းတင်နေအနာကလည်းတင်လေဦးဟောအတိတ်ကလည်းဥပါဒံခန္ဓာဖြစ်ခဲ့တယ်အခုပြစ္ဆုတ်ပံလည်းဥပါဒံခန္ဓာပဲအနာကလည်းဥပါဒံခန္ဓာပဲဟောသံယောဇဉ်ပုံမှာလွတ်လို့ဥပါဒံခန္ဓာ၅ပါးဖြစ်အဲအဲ့တော့အတိတ်ကလည်းပူတယ်လို့သိတယ်အခုလည်းပူတယ်လို့သိတော့အနာကလည်းပူတယ်လို့သိအောင်မယ်အတိတ်ကထုံနေရှင်နေအောင်နဲ့လုံးကရွားတယ်ရားတယ်ဆင်းရဲတယ်ရှမ်းလာတယ်လို့ဒီစအခုတော့ပြစ္ဆုတ်ပံဓာတိတော့အနာကလည်းဒီလိုသိလေဦးမလွတ်ပါဘူးဒါကငါးဘောက်ကနေပြီးတော့အာယုံကအာယုံ6နဲ့တက်ခဲ့လိုက်တဲ့အချိန်ကအတိတ်ကလည်းမျက်စိကမြင်ခဲ့အခုလည်းမြင်တော့အနာကမြင်လေဦးမှာအတိတ်ကနားကကြားခဲ့အခုလည်းအတန်တစ်ခုပေါ်လာနားကကြားတော့အခုပြစ္ဆုတ်ပံကာလကြားလို့ရှင်အနာကလည်းကြားလေဦးအတိတ်ကလာတော့ကစားခဲ့အခုလည်းစားတော့စားတယ်လို့သိတော့အနာကလည်းစားတယ်လို့သိလေဦးအတိတ်ကလည်းထိတယ်အခုလည်းထိတယ်လို့သိတော့အနာကလည်းထိတယ်လို့သိတယ်ပန်ရောစဉ်၃ပါးမလို့ခန္ဓာ၅ပါးအတိတ်ကလည်းပြစ္ဆုတ်ပါကလည်းအနာကကလည်းကာလ၃ပါးပန်ရောစဉ်၃ပါးညှိတွဲနေအဲ့ဒါအကျိုးသတရားကဲအကျိုးသတရားရဲ့အကျောင်းသတရားရဲ့တဲ့ကဲအခုဝေဒနာပေါ်မှာတင်းနေတောက်နေထုံနေကျင်နေအောင်နေပူနေအိတ်တွေလှုပ်တယ်ရွတယ်လို့ဒီလိုရှုလိုက်လို့ဒီလိုသိပြီဆိုလို့ချင်းအဲ့ဒါအကျိုးသတရားအဲ့ဒီတော့အာနာပါနသတိကိုယူလိုက်တဲ့ပုဂ္ဂိုလ်ဟာအစ္ဆတ္တသန္တာကတွန်းနေ၊ကံနဲ့တွန်းနေ၊ကံနဲ့တွန်းနေသဘောလေး၊ကံနဲ့သဘောလေးပရမတ်ကိုအာရုံပြုတယ်။ရုပ်ဤလက္ခဏာရုပ်ဤသဘောကဘာလဲ။တွန်းနေသဘော၊ကံနဲ့သဘော။ဝါရောရုပ်ဤသဘောတရား။တွန်းနေကံနဲ့သူသဘောကဒါပဲ။ဉာဏ်ဝိပီပြားတယ်၊လှုပ်ရှားတယ်။ဉာဏ်ဝိပီပြားပြီးတော့ထောက်ခံပေးတယ်။ရုပ်ဤဝါရောရုပ်ဤသဘောကအဲ့ဒီသဘောလေးကိုတခါတည်းသိတယ်။သိတော့အောက်ကအမှားနဲ့ကိုယ်နဲ့တွေးလိုက်တဲ့အချိန်ခါကျတော့ဝေဒနာဖြစ်လာဝေဒနာဖြစ်လာတော့အကျိုးတရားရဲ့အကြောင်းတရားရဲ့အကြောင်းကိုသတ်လိုက်ဘယ်လိုသတ်လိုက်လဲပြစ္ဆုတ်ပံပေါ်လာတဲ့ယုံနာဟာဖြင့်ဘာလဲတဲ့မဟာဘုတ်ဇက်ကြီးလေးပါယုတ်ဝေဒနာတွေဖြစ်လာတယ်နာငါသွားသိရတော့ဝေဒနာခန္ဓာဖြစ်လာဝေဒနာခန္ဓာဖြစ်လာတော့ဩဝေဒနာခန္ဓာပါလားဘုရားဟောတာတဲ့ယူဘက်ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာလေးပါယုတ်ရခန္ဓာ၅ပါးယုံနာနှစ်ပါးတာရှိအဲ့တော့နာယုံနှစ်ပါးတစ်ခါပြစ်ဖြစ်လာတာသိလိုက်သိလိုက်တဲ့နာနဲ့ယုံနဲ့ဖြစ်လာတာဩဝေဒနာခန္ဓာပဲနာဝေဒနာခန္ဓာဘာလဲသူ့သဘောကိုလိုက်ကြည့်ဝေဒနာဘောကနေပြီသူ့သဘောလိုက်ကြည့်လိုက်တော့ဝေဒနာခန္ဓာခံစားခြင်းလက္ခဏာသဘာဝနာငါသာရရှိအဲ့တော့မှတင်းနာပေါ်တဲ့ဥစ္စာနာငါသွားသိလိုက်တဲ့ပြစ္ဆုတ်ပါအကြောင်းမကျိုးဘူးပစ္စုပန်ဝေရဏနာခံစားခြင်းပစ္စုပန်တဲ့တယ်လေခံစားတာကိုနာသိလို့နာအကြောင်းကျိုးအကျိုးအကြောင်းကျိုးဖြစ်အကြောင်းကျိုးဖြစ်နေတော့ဝေရဏခန္ဓာဖြစ်နေတော့ဝေရဏကိုနာတာမရှိဘဲနဲ့ဘာကိုရှိတယ်လဲတဲ့ဩကျုလိုက်ပြီအကြောင်းတရားအကျိုးတရားပရိစ္ဆသမုပ္ပါရအောင်ရှိလိုက်ဘယ်လိုရှိလိုက်တယ်လဲတဲ့ဩ တင်းနာပေါ်လာတော့တင်းတယ်လို့မရှိဘူးအကျိုးတရားကိုမရှိဘူးတင်းနာမရှိဘူးနဲ့ဘာရှိလဲတဲ့ဝိပဿနာညာဝိပဿနာစိတ်နဲ့ယုံနာကိုရှိတယ
်ဩ
ဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ဒီလိုရှိတယ်တင်းနာကိုပေါ်လာတင်းတယ်လို့မသိဘူးဝိပဿနာညာဝိပဿနာစိတ်နဲ့တင်းနာပေါ်တော့တင်းနာမရှိဘဲနဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပဲလို့ဒီလိုသိကြဖောက်ပြန်တဲ့ယုတ်ဝေဒနာကိုဒီလိုသိလိုက်တော့ဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တာကယုတ်ကိုပိုင်းခြားပြီးတဲ့စိတ်။နောက်စိတ်ကလေးကဝေဒနာဝေဒနာခန္ဓာကိုသိလိုက်တာကနာမ်ကိုပိုင်းခြားပြီးတဲ့စိတ်။ဝိပဿနာညာဝိပဿနာသိနေဒီလိုသိမှယုတ်ကိုပိုင်းခြားပြီးမှနာမ်ကိုပိုင်းခြားပြီးမှယုတ်နဲ့နာမ်နဲ့သမထံတွဲရှိမှ။အဲဒီတော့ဇက်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါမှာတင်းနာပေါ်လာလဲဘာရှိလဲတဲ့။ဖောက်ပြန်တဲ့ယုတ်ဝေဒနာပါလားလို့ဒါတခုလေးရှိတာဒါလေးသိတာ။သမားကြီးဥဆောင်မှုကဒါလေးဆိုတင်နာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာထုံနာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာအောက်နာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာအဲ့ဒီလိုဝေဒနာကိုဖောက်ပြန်တဲ့ယုတ်ဝေဒနာလက်ဥတော့အတိတ်ကကဘာလာဇန်းပြည့်တွေကသိတဲ့စိတ်တွေကိုသိတဲ့စိတ်တွေကိုဒီစိတ်ကအကုသို့စိတ်နောက်ကဝိပဿနာညာဝိပဿနာမက်စိတ်ဒီစိတ်အကုသို့ဖြစ်မဲ့စိတ်ကိုနောက်ကမက်ဆေ့ချ်ကတက်တယ်ဆိုတော့ဘယ်လိုတက်ဖို့တက်လိမ့်တင်ကမက်ဆိုတာဘယ်လိုဟာလဲဆိုတော့ပြောပြစိတ်ဒီမှာလဲဝိပဿနာကျင့်တဲ့ပုံစံကိုပေါ်ပါလိမ့်အဲ့ဒါစိတ်စိတ်နောက်စိတ်ဘုရားကစိတ်ပဲဟောတယ်လက်ဦးတော့ကကဘာလာသားပြည့်တဲ့ကသိတဲ့စိတ်ကတင်ကဘာဟန်တင်ကမက်မက်ဆိုတဲ့ဥစ္စာမေ့မော်ပြီးညောနေတာမဟုတ်ကိလေသာတက်အယူမအမမားကိုတက်တာတဏှာကိုတက်တာအဲ့ဒါမက်ဆိုတာမေ့ကောင်းတဲ့တရားမျိုးမဟုတ်ဘူး။နတ်ပြည်သွားတာလဲအသိမြန်မာ20သွားတာလဲအသိနိဗ္ဗာန်သွားတာလဲအသိနဲ့သွားတာအသိမရှိတော့ဘူးဆိုမောဟ။အဲဒီတော့တခြင်းကမက်ဆိုတာဘယ်နာပြည့်လဲလုံးလုံးကတော့သမာဓိအချိန်ကနေတော့ဝေဒနာပြင်းထန်လာတဲ့အချိန်ကတင်းလာတယ်တင်းတယ်လို့လုံးစိတ်ကြီးကပွားတယ်။လက်ဦးစိတ်ကလေးကတင်းတယ်လို့ပြောလိုက်တာအပေလေးပါပွားမယ်ကြားမယ်စိတ်အကုသို့စိတ်။အဲဒီတင်းတယ်လို့ပြောတဲ့စိတ်အဲ့ဒီင်းရဲ့စိတ်ကနေပြီးတော့ညံ့ညံ့ပြောင်းပလိုက်။ယုံနာမလို့စိတ်နာကြည့်လို့ပြောင်းပလိုက်။ဘယ်လိုပြောင်းလဲ။ဉာဏ်တင်းနာမဟုတ်ပါဘူးကွာ။ကဘာလာတန်းပြည့်တယ်အမင်းမရှိတဲ့အကြီးကိုမင်းသိတာ။သိတာကဘာလဲ။ဟုတ်ကဲ့လေ။ယုံဝေဒနာပဲ။ဒါပဲကြည့်။ဉာဏ်ရဲ့နှစ်ပါးကိုတွဲကြည့်။တင်းနေဆိုတဲ့စိတ်ပယ်လိုက်ဆုံးသွား။အဖြစ်ကိုသိ။နောက်ကယုံနာနဲ့ဆက်ပလိုက်။မသိဘူး။အဲ့ဒါပါလေတဲ့။တင်းကဆုံး။တင်းကပြီးအယူမအမှမပြောက်ဘူး။အဲ့ဒါတင်းကမက်ပေါ့။ကျေးစိတ်ကအကုသို့စိတ်ကတင်းနေတောက်နေထုံနေကျင်းနေအောင်နဲ့ပူတယ်အေးတယ်လှုပ်တယ်ရွာတယ်ကျင်းတယ်ခံလာတယ်ကြာအဲ့ဒါအကုသို့စိတ်အဲ့ဒီစိတ်တွေမဖြစ်မပြတ်ပဲနဲ့အဲ့ဒီစိတ်ဖြစ်လာပြီးတော့မြင်ရမဟုတ်ပါဘူးကမရှိတဲ့တရားတွေရှိတဲ့တရားကဖောက်ပြန်နေတဲ့ရုပ်ဝေဒနာပဲဒီလိုသိရတာရုပ်စိတ်နဲ့ဖြစ်တယ်အဲ့ဒါပါလေတဲ့ဝိပဿနာညာဝိပဿနာစိတ်နဲ့သိတဲ့စိတ်အဲ့ဒီလိုသိလိုက်ပြီဆိုရင်ဝေဒနာတဏှာရတယ်ဝေဒနာတဏှာမဟုတ်တော့ဘူးဝေဒနာပဲပရိစ္ဆေသမုပ္ပါရတယ်ဘယ်လိုရတယ်လဲတဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပဲလို့ဒီလိုသိတာဝေဒနာပေါ်မှာသင်နာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာထုံနာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာသင်နာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာကြိုက်လာတာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာကြက်လာတာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာသွေးကြီးကြက်လာလဲဖောက်ပြန်တဲ့ယုတ်ဝေဒနာပူရာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာအေးရာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာတွန်းနာပေါ်လဲဖောက်ပြန်တဲ့ယုတ်ဝေဒနာကံနာပေါ်လေဖောက်ပြန်တဲ့ယုတ်ဝေဒနာအစ္စတတဏ္ဍာကမဟာဘုဒ္ဓကြီးလေးပါဘောကယုတ်ရှိနံဖြစ်ကိုသမာဓိကြည့်ရပါတယ်ယုတ်နာအမှန်မြင်သွားပြီဟောမိစ္ဆာဒိဋ္ဌိကနေပြီးသမာဓိကြည့်ပြသွားဘယ်လိုပြသွားလဲအေကောဓမောတခုကြီးတဲ့ကျမတည်ဘူးဘာတည်ကြတဲ့တဲ့ဖောက်ပြန်တဲ့ယုတ်ဝေဒနာပဲလို့ဒါတခုတည်းရှိတော့နာအဲဒီလိုသိတဲ့ယုတ်နာနှစ်ပါးတွေ့သိလိုက်ယုတ်နာနှစ်ပါးတွေ့ကြတော့ဗဟိတအာယုငါအာယုဆောင်တဲ့တက်ခဲလိုက်တဲ့အချိန်ခါကျဘာသိလဲတဲ့ဣစ္ဆတသဏ္ဏကဖောက်ပြန်တဲ့ယုတ်ဝေဒနာယုတ်ကိုလည်းပိုင်းခြားလိုက်တယ်နာမ်ကိုလည်းပိုင်းခြားသိကြတယ်ယုတ်နာနှစ်ပါးတွဲသိကြတော့ဟောဒီမှာဗာတိကြတယ်လက္ခဏာ၃ပါးမြင်လားဩမြင်လိုက်တဲ့ဥစ္စာကြီးကြအတုပါကြီးဒီလိုကြီးဘာမှသိတတ်တယ်တရားမရှိဥပဖောက်ပြန်တဲ့သဘောတရားရဲ့ခံစားတတ်တဲ့သဘောရဲ့နာမ်ယုတ်ဥသိနေပါလားမြင်တာကတော့ဒါကြောင့်ယောက်ျားမဟုတ်မိန်းမယုတ်အယုံးစုကြီးအပုပ်ကြီးအတိုးကြီးဘာမှမဟုတ်ဘူးဒါကြောင့်အတုပါလက္ခဏာဒီပေါ်ဥသိနေတာကဖောက်ပြန်တဲ့သဘောတရားရဲ့ခံစားတဲ့သဘောတရားနာမ်ယုတ်ဥသိနေပါအော်ဖောက်ပြန်တာကလည်းသူသဘောသူဖောက်ပြန်တယ်ခံစားတာကလည်းသူသဘောသူခံစားတယ်မြင်တာအတုပါကြီးကလည်းသူသဘောပေါ်သုံးခါနာပွဲပါလေနာအကြောင်းကျိုးကျိုးကျိုးကြောင့်နာအကျိုးကာလသုံးပါးနဲ့မြင်ပါလေအဲဒီခန္ဓာဘုရားပါနေပြီးတော့ဝိပဿနာညာဝိပဿနာသိအဲဒီလိုမြင်လိုက်တဲ့အချိန်ခါမှာ
ဗဟိတကြပြန်လို့လည်းဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့မဟာဘုဇ္ဇီလေးပါးပေါ်ကဝိပဿနာညာဝိပဿနာသိနေစိတ်ကြောက်လို့ရတယ်စိတ်နဲ့နောက်စိတ်စိတ်နဲ့နောက်စိတ်တော့အဲတပင်ကဘာဟာနဲ့ဝိသံပနာပမုတ်စီတာဒီလိုသာသမားတွေပြောကြတပင်ကဆိုတာဘယ်လိုစိတ်လဲဝိသံပနာဆိုတာဘယ်လိုစိတ်လဲပမုတ်စီတာဆိုတာဘယ်လိုစိတ်လဲသာလို့အဲဝိသံပနာတပင်ကဘာဟာနဲ့တဲ့ငါဆိုစိတ်စိတ်ကလေးအတုတို့စိတ်ရှိကောနောက်ကမက်ပြီတို့စိတ်ကနေပြီးတော့လုံနိုင်တဲ့တပည့်စိတ်ဖြစ်တာအဲ့ဒီစိတ်အတုတို့စိတ်ကအဲ့ဒါတကယ်ငါမက်ပေါ့ဝိညာဉ်ပနာဆိုတဲ့ဥစ္စာပါလေတဲ့စိတ်စိတ်နောက်စိတ်စိတ်နောက်စိတ်တခါတည်းကိုတခါတည်းဖြစ်ခွင့်မရအောင်လိုက်အဲလိုက်အဲ့တော့ဒါအခုပရိစ္ဆာသမုပ္ပါတရားရက်တဲ့တရားကိုခေါ်နေတာနော်အစ္ဆတသန္နာမဟာဘုရားကြီးလေးပါဘောကနေပြီးတော့သိနေဆိုတဲ့စိတ်တောင်းနေဆိုတဲ့စိတ်ထုံနေဆိုတဲ့စိတ်ကြိုက်တယ်ဆိုတဲ့စိတ်ကြက်တယ်ဆိုတဲ့စိတ်ချွေးကြတယ်ဆိုတဲ့စိတ်ပူတယ်ဆိုတဲ့စိတ်အေးတယ်ဆိုတဲ့စိတ်ဆင်းရဲတယ်ဆိုတဲ့စိတ်ချမ်းသာတယ်ဆိုတဲ့စိတ်လှုပ်တယ်ဆိုတဲ့စိတ်ရားတယ်ဆိုတဲ့စိတ်အဲ့ဒီရှင်ကြည့်တော့စိတ်တတ်တဲ့ခါတော့ရုပ်ဓာတ်ကြီးလေးပါပေါ်ကဝေဒနာပညာလို့ပြီးဝေဒနာပညာဖြစ်တယ်ဘာလို့ဖြစ်တယ်ဝေဒနာပညာလို့ပြီးဝေဒနာပညာဖြစ်တယ်ဘာကြောင့်ပညာဖြစ်လဲရုပ်စင်နံစိတ်ကိုတွေ့ကြတယ်မရှိတဲ့တရားကိုပယ်လိုက်ဘယ်လိုပယ်သလဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲသင်္နာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာထုံနာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာကြိုက်တာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာကြက်တာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာပူတာပေါ်လဲဖောက်ပြန်တဲ့ရုပ်ဝေဒနာအဲ့ဒါပဲသိကြတယ်တစ်လုံးနဲ့သိကြတယ်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲသိကြတယ်နာယုမပါတွဲသိကြတယ်တွဲသိကြတော့ဗိဓာကြပြန်တော့အာယုံကအံဆောင်နဲ့တက်ခဲ့လိုက်အခင်းတစ်ခုပေါ်လာတယ်အော်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒါပဲသိတော့အတန်တခုပေါ်လာတဲ့ဖောက်ပြန်တဲ့ယုဝေရဏအနန္တခုပေါ်လာတဲ့ဖောက်ပြန်တဲ့ယုဝေရဏရာသာစာကိုင်းမှလည်းဖောက်ပြန်တဲ့ယုဝေရဏအတွေ့ခြေကိုင်းမှလည်းဖောက်ပြန်တဲ့ယုဝေရဏဓမ္မခြေကိုင်းမှလည်းဖောက်ပြန်တဲ့ယုဝေရဏသလောကလုံးမှာဘာရှိတော့လဲယုံနာတာရှိတော့လဲဖောက်ပြန်တဲ့ယုဝေရဏယုတ်နဲ့နာနဲ့တွဲပြီးတာမျက်စိနဲ့မြင်လိုက်တဲ့အချိန်ကမှစိတ်တသင်္ခါရတွေချုပ်ပါပြီဗျာအဲဘယ်လိုစိတ်တသင်္ခါရချုပ်လဲတဲ့မျက်စိပေါက်ကနေပြီးတော့ဖောက်ပြန်တဲ့ရုပ်ဝေဒနာတခုတည်းရှိတော့တယ်မိမစိတ်လည်းမဖြစ်တော့ဘူးယောက်ျားစိတ်လည်းမဖြစ်တော့ဘူးခွေးစိတ်လည်းမဖြစ်တော့ဘူးဝက်စိတ်လည်းမဖြစ်တော့ဘူးကျက်စိတ်လည်းမဖြစ်တော့ဘူးရေစိတ်ငါစိတ်သင်္ဘောစိတ်ကာစိတ်အိမ်စိတ်သမီးစိတ်သားစိတ်မဖြစ်တော့ဘူးဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့ရုပ်ဝေဒနာဒါပဲရှိတော့တယ်မျက်စိပေါက်ကစိတ်တတ်တဲ့ခါရချုပ်ဝေဒနာတွေရပြီဘယ်ပေါ်ရတယ်လဲယုံနာပေါ်ကိုရနေတာအဲစိတ်ဝေဒနာကလဲနေတာမဟုတ်ဘူးစိတ်ကလည်းအဲ့ဒီတော့ညုတ်စိတ်နာစိတ်ပေါ်ကိုရနေပြီအဲ့ဒါဝေဒနာတဏှာမကူတော့ဘူးအဲ့ဒါမျက်စိဝေဒနာကနေဒီဒုက္ခဝေဒနာကတဏှာမကူတော့ဘူးဘာကိုမကူတာလဲတဲ့ညုတ်စိတ်ဖောက်ပြန်တဲ့ရုပ်ဝေဒနာကိုဖောက်ပြန်တဲ့သဘောသိလိုက်လို့ဘာဟာဖောက်ပြန်တယ်လဲအစင်းသဘောကဖောက်ပြန်တယ်မျက်စိသဘောကလည်းဖောက်ပြန်တယ်နာငါလည်းဘာသိလဲညုတ်ရုပ်ချင်းပေါင်းစုံလိုက်တဲ့ဒီလုံးနံတရားဝေဒနာခံစားလိုက်တဲ့ဝေဒနာဝေဒနာခံတာအဲ့ဒီတော့မျက်စိပေါက်ကလည်းဖောက်ပြန်တဲ့ရုပ်ဝေဒနာဒါပဲသိတလောကလုံးပါရှိတော့လဲနားပေါက်ကလည်းဖောက်ပြန်တဲ့ရုပ်ဝေဒနာခွေသားမဲဝက်သားမဲဘဲသားမဲကျက်သားမဲလေးညူသားမဲဒကမအသားမဲဒကာသားမဲမရှိတော့ဘူးအတန်တစ်ခုပေါ်လာလဲဖောက်ပြန်တဲ့ရုပ်ဝေဒနာအနတ်တစ်ခုပေါ်လာလဲမွေးတဲ့သင်တဲ့ကြိုင်တဲ့အဲပုတ်စောနာနဲ့ချင်းစောနာနဲ့လို့မရှိတော့ဘူးအနတ်တစ်ခုဘာပဲပေါ်ပေါ်ဖောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကတင်ခါရချုပ်ကြရနေရတာနဲ့စားလိုက်တဲ့အချိန်ကချိုးတဲ့ခြင်းနဲ့ငါနဲ့စက်တဲ့ပူတဲ့ခါတယ်လို့ဒီစိတ်တွေမဖြစ်တော့ဘူးဖောက်ပြန်တဲ့ရုပ်ဝေဒနာအခုလေးပဲရှိတော့ဟုတ်ရက်သွားပြီးစိတ်တက်တင်ခါတော့ကိုယ်နဲ့အတွေ့နဲ့ဒီမှန်လိုက်တဲ့အချိန်ကလည်းတင်းနဲ့တောက်နဲ့ထုံနဲ့ကျင်နဲ့အောင့်နဲ့မရှိဘူးမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့ချက်ကောင်းတယ်မကောင်းတယ်လို့မရှိတော့ဘူးသာသာပြေမြင်တော့ပြန်တဲ့သဘောတရားကြားတာလည်းဖောက်ပြန်တဲ့သဘောတရားအတန်ကိုလည်းဖောက်ပြန်တဲ့သဘောတရားအနံ့ကိုလည်းဖောက်ပြန်တဲ့သဘောတရားရသာဤရုပ်ကိုလည်းဖောက်ပြန်တဲ့သဘောတရားအတွေ့ရုပ်ကိုလည်းဖောက်ပြန်တဲ့သဘောတရားဓမ္မရုပ်ကိုလည်းဖောက်ပြန်တဲ့သဘောတရားယူရာလည်းဖောက်ပြန်တဲ့သဘောတရားပေါက်လိုက်တာလည်းဖောက်ပြန်တဲ့သဘောတရားလှမ်းလိုက်တာလည်းဖောက်ပြန်တဲ့ရုပ်ဝေဒနာဒါပဲရှိတော့ဖောက်ပြန်တဲ့သဘောတရားရုပ်ဖောက်ပြန်တဲ့ရုပ်ဝေဒနာဒါတစ်ခုတည်းပဲရှိတော့နာနဲ့ရုပ်နဲ့တွဲတက်သိရဲ့အဲ့ဒီလိုတွဲပြီးလို့ပါလေတဲ့ပရိစ္ဆာသမုပ္ပါရပ်ပါကြီး။အဲ့ဒါပရိစ္ဆာသမုပ္ပါရက်တဲ့တရား။တကား၆ပောက်ကရက်နေပြီ။ပရိစ္ဆာသမုပ္ပါမနေတော့ဘူး။ရက်နေတယ်။အဲပရိစ္ဆာသမုပ္ပါရက်နေပြီတဲ့။အီကောနမောဒီပေါ်တီးပလား။ပရိစ္ဆာသမုပ္ပါတော့ရက်ပြီတဲ့။ဖောက်ပြန်တဲ့ရုပ်ဝေဒနာကိုတခုတည်းသိထားတာကို
်ရက်နေပြီပရိစ္ဆာသမုပ္ပါဒ။စကား၆ပေါက်ကအာယု၆ပါဝိပဿနာညာဝိပဿနာသိနေ။ပရိစ္ဆာသမုပ္ပါရက်ပါကြီးဗျာ။ရက်တော့တဲ့ပရိစ္ဆာသမုပ္ပါလွတ်ကြအောင်ဆိုရက်။ပရိစ္ဆာသမုပ္ပါဘယ်လိုလွတ်မလဲတဲ့။လက်ဥအဖြစ်ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့ဒီလိုသိရင်ဝေဒနာသိလိုက်တော့ဝေဒနာပြီးစိတ်ကြောက်ပြီ။ဗမာပြည့်ဖြစ်လာမှာပေါ့။ဝေဒနာကနေစိတ်ကြောက်လိုက်ဦးမယ်။ဖောက်ပြန်တဲ့ရုပ်ဝေဒနာနောက်ပိတ်နောက်စိတ်ကနေပြောလောကစိတ်ကသိတဲ့ကြာကဖောက်ပြန်တဲ့ရုပ်ကိုသိနောက်စိတ်ကဝေဒနာသိတဲ့နာမ်ကိုသိအဲ့တော့ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးတော့ပရိစ္ဆာသမုပ္ပါတော့ယက်နေပြီပရိစ္ဆာသမုပ္ပါလွတ်ကြအောင်ဆိုရဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးစိတ်ကလေးပြောင်းအောင်မယ်ဒီဝေဒနာဘောကကြီးဒုက္ခဝေဒနာဒုက္ခဝေဒနာဘောကကြီးစိတ်ကလေးပြောင်းသွားတာဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးစိတ်ကလေးပြောင်းရအောင်ဆိုရပရိစ္ဆာသမုပ္ပါလွတ်သွားအောင်ဥပါဒခန္ဓာ၅ပါးလွတ်သွားအောင်ကာလ၃ပါးလွတ်မြောက်သွားအောင်တခါတော့ဒီမှာတခါနာစိတ်ကြောင်းလာတယ်အဲ့ဒီစိတ်တစ်ခုဟာဟိုအနုလောမခင်းနေစိတ်ကြီးပြောတာစာထဲကအနုလောမတော့ဘယ်လိုခင်းနေတော့မပြောတော့အနုလောမတရားခင်းနေဆိုတော့ဘယ်လိုခင်းနေလဲဆိုတာမပြောတော့ဘူးအဲ့တော့အနုလောမခင်းနေဆိုတော့စိတ်ကပါလေတဲ့လက်ဦးတော့ကဖောက်ပြန်တဲ့ရုပ်ဝေဒနာကိုသိထားတယ်အဲ့ဒီဝေဒနာကနေပြီးနာစိတ်ကိုကြောင်းတယ်နာစိတ်ကြောင်းလိုက်တဲ့အချိန်ခါကျတော့ပါလေတဲ့လောဥစိတ်ကလေးပေါ်လာတဲ့အချိန်ကဝေဒနာပေါ်လာရင်ဖောက်ပြန်တဲ့ရုပ်ဝေဒနာသွားသေးတယ်။အတခါအလေးအမြံပြောင်းတာမရဘူး။ဖောက်ပြန်တဲ့ရုပ်ဝေဒနာကိုဝေဒနာနာမကွာအဲ့ဒါပြောအဲ့ဒါတရားခင်းနေ။ဝတိမောလို့အဲဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာကနေပြီးတော့နာမ်ကိုဝေဒနာကနေပြီးတော့နာမ်ကိုပြောင်းလိုက်။နာမ်ဝေဒနာတစ်ခုဖြစ်လာတယ်နာမ်ပဲ။အဲနာနာနာနာနဲ့သိအဲ့ဒီလိုများနာမ်သိနေတယ်လို့ရှင်အာယုပါလေးပေါ့။အဲ့ဘွာအဲ့တော့ဒီနန်သိညဝေဒနာကနေပြီးနန်သိကိုပြောလို့နန်တခုတည်းနဲ့သိလို့ရှိရင်အဲနန်ပုံဒီပါရဲ့အာယုပါလေးအဲ့တော့ဒီနန်ပုံအာယုပါလေးပုံကိုလော့အောင်ရုံးအောင်မယ်ဘယ်လိုလော့အောင်ရုံးမလဲဝေဒနာဒီနန်နိုင်တော့ဘာလို့တက်လဲသူသဘောကိုလိုက်ကြည့်တယ်လက္ခဏာကိုလိုက်ကြည့်ဟောပြီဟောနိုင်တော့ဒုက္ခနဲ့ဒုက္ခခံစားဒါပဲရှိပါလားခံစားတဲ့သဘောတရားလေးခံစားပြီးပြည့်တဲ့သဘောတရားလေးသာရှိပါလားသူသဘောကသူစောင်းနေတာလေပြေဆုံးပါအကြောင်းမှဆိုတော့တက်ခက်လိုက်တဲ့အချိန်ကခံစားပြီးတာပြက်တပါလားသဘောတရားခံစားတဲ့လက္ခဏာသဘာဝညာဣလက္ခဏာသဘာဝလားရှိပါလားဒီလိုသိဆုံးသွားပရိစ္ဆာသမုပ္ပါလွတ်သွားကာလသုံးပါလွတ်မြောက်သွားဘာကြောင့်လဲတဲ့ဖောက်ပြန်တဲ့သဘောကိုလည်းရုပ်ကိုလည်းမသိတော့ဘူးဝေဒနာကိုလည်းမသိတော့ဘူးနာသိကိုလည်းမသိတော့ဘူးအဲကာလသုံးပါလွတ်သွားဖောက်ပြန်တဲ့ရုပ်ကာလဝေဒနာကိုနာကာလအဲဝေဒနာသိတဲ့စိတ်ပန်တဲ့တဲ့လက္ခဏာကိုမြင်သွားပြီအတိတ်လည်းလွတ်သွားပြီပြစ္ဆုတ်ပန်လည်းလွတ်သွားပြီအမှားခန္ဓာတွေဥပါဒခန္ဓာတွေလွတ်သွားပြီအတိတ်ကာလတုန်းကပြစ္ဆုတ်ပန်တဲ့လားရမရှိတဲ့တရားတွေမြင်လားအခုအတိတ်ကိုလည်းမတွေးတော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမမျှော်တော့ဘူးပြစ္ဆုတ်ပန်အမှန်မြင်အမှန်သိတဲ့သမာဓိရှိသမာဓိရှိကဘာလဲတဲ့ကာလသုံးပါးလွတ်မြောက်သွားတဲ့ဝိမုတ်တိစိတ်ညာဣလက္ခဏာခံစားပြီးပြည့်တဲ့သဘောလေးသာရှိတော့တယ်ဝေဒနာလည်းမသိတော့ဘူးဖောက်ပြန်တာလည်းမသိတော့ဘူးနာလည်းမသိတော့ဘူးခံစားတဲ့သဘောတရားလေးပဲသိတော့တယ်ငါခံစားတယ်မဟုတ်ဘူးနာလာရှိတော့ခံစားပြီးပြည့်တယ်ဒကား6ပေါက်ကအာယုံ6ပါးဟောကာလ3ပါးလွတ်သွားအဲ့ဒါပါလေတဲ့အကျိုးသတ်တရားကခုနကဟောလိုက်တဲ့ဥစ္စာနာတယ်ကြိုက်တယ်ထုံတယ်ကျင်တယ်ဆင်းရဲတယ်ချမ်းသာတယ်လို့ရှုတယ်ဗျအကျိုးသတ်တရားအခုကအကျောင်းသတ်တရားအကျောင်းသတ်တရားကဘာတရားနဲ့တူလဲတဲ့ခုနတော်မုံဆိုတာခွေးတော့တတ်သွားတယ်ခွေးသွားတော့တောအုပ်ထဲရောက်တဲ့အချိန်ခါကျတော့တခါတော့ဘာနဲ့သွားတွေ့လဲတဲ့ဓနုံတော်တွေကကြားရက်ထွက်လာကြားရက်ထွက်လာတဲ့အချိန်ခါကျတော့ကြားမြင်တော့မုတ်ဆိုးကြီးကတခါတည်းကြောနောက်ကခိုးထားတဲ့ညှဘူးကိုညှနှိုက်တယ်ပြီးတော့ဒူးလေးနဲ့ပြိုက်တယ်တခါတည်းကြားကောင်းပေါ်နေပြီးတော့ဒူးလေးကတောင်းဆိုပြီးတော့ကြားကောင်းပေါ်ကျော်သွားတယ်ကြားတွေ့သွားတာပေါ့တောင်းတန်ကြားတော့မော့ချိတ်တော့ကြားတွေ့သွားကြားတွေ့တော့မုတ်ဆိုးကြီးတွေ့တာပေါ့နောက်တခါမုတ်ဆိုးကြီးကနေပြီးတခါပြပြီးဒူးလေးပေါ်လဲတင်လဲကြားရက်ပြေးတယ်ပြီးအိုးတယ်မုတ်ဆိုးကြီးကိုက်တယ်မေးတယ်နောက်ထပ်မြားမလာနိုင်တော့ဘူးမုတ်ဆိုးပြေးတဲ့တရားကဘာလဲတဲ့အကြောင်းသတ်တရားနောက်ထပ်မြားမလာနိုင်တော့ဘူးမုတ်ဆိုးကြီးသေးသွားမှမြားကဘယ်လာနိုင်တော့မလဲမုတ်ဆိုးကြီးသေးသွားခွေးကတော့ဘာလဲတဲ့မုတ်ဆိုးကြီးကခွေးကတော့မုတ်ဆိုးကြီးမကိုက်ဘူးညာလိုက်ကြိုက်တော့တခါတည်းမုတ်ဆိုးကအစ်တတပါမြားကြီးလောက်တဲ့ခွေးပြေရအကျိုးသတ်တရားအကြောင်းသတ်တရားကဘာလဲတဲ့တင်းနေတောင်းနေထုံနေလို့ရှုတဲ့တရားကခွေးသေးတယ်တရားအဲတင်းနေတောင်းနေမရှုဘဲနဲ့နာဣလက္ခဏာခံစားတဲ့သဘောလေးကိုရှုလိုက်ရင်ဝေရณะခန္ဓာကိုရှုတာခံစားတဲ့သဘောလေးကိုရှုလိုက်ရင်အကြောင်းသတ်တရားအကြောင်းသတ်တရားကဘယ်တရားလဲ မုတ်ဆိုးသေးတဲ့တရားဘယ်တော့မှတင်းနေလို့မရှိတော့ဘူးတောင်းနေလို့ဥပါဒံတရားတွေမရှိတဲ့တရားတွေပြုတ်သွားတယ်ဥပါဒံလွတ်သွားတယ်သိက္ခာသင်္ခါရတွေချုပ်ဘူးအဲ့ဒါပါလေတဲ့မုတ်ဆိုးသေးတဲ့တရားကအကြောင်းသားခွေးသေးတဲ့တရားကအကျိုးသားအဲအဲ့တော့တရားဓမ္မများအခုအကြောင်းတရားအကျိုးတရားဟောပါတယ်အဲမိစ္ဆာပရိစ္ဆသမုပ္ပါလေတဲ့တရားရဲ့ပရိစ္ဆသမုပ္ပါယက်တဲ့တရားရဲ့နာဤလက္ခဏာခံစားတဲ့တလုံးတည်းကိုပြစ္ဆုတ်ပံတဲ့တယ်လေခံစားပြီးပြက်ခံစားပြီးပြက်ခံစားပြီးပြက်ဒီလိုသိရင်ပရိစ္ဆသမုပ္ပါလွတ်နေပါပြီလို့ကာလသုံးပါးလွတ်မြောက်တဲ့ဝိမု ക്തി စိတ်ဖြစ်နေပါပြီလို့နိဗ္ဗာန်ဝင်ပါပြီလို့အဲအခုတော့ဒီလိုမသိကြလို့အမားတွေသိထားကြလို့ဒုက္ခဖြစ်ကြတာအဲဒီတော့သောတာပန်ပုဂ္ဂိုလ်ကြီးသံယောဇဉ်သုံးပါးတဲ့ဘယ်သံယောဇဉ်ပဲတာလဲအတိတ်သံယောဇဉ်ပြစ္ဆုတ်ပံသံယောဇဉ်အနာဂတ်သံယောဇဉ်အတိတ်ကာလပြစ္ဆုတ်ပံကာလအနာဂတ်ကာလကာလသုံးပါးပံယောဇဉ်သုံးပါးဆိုတာအတိတ်ယုံမှားခြင်းပြစ္ဆုတ်ပံယုံမှားခြင်းအနာဂတ်ယုံမှားခြင်းဘုရားဟောတာလားအနာဂတ်ထားခဲ့တဲ့တရားတွေမဟုတ်အတိတ်ယုံမှားခြင်းကဘာလဲတဲ့အတိတ်ကနာရသေးအခုပြစ္ဆုတ်ပံနာရသေးတယ်အနာဂတ်လည်းနာရသေးလို့အဲ့ဒါအတိတ်ယုံမှားခြင်းပြစ္ဆုတ်ပံယုံမှားခြင်းအနာဂတ်ယုံမှားခြင်းယုံမှားခြင်းခန္ဓာ၅ပါးဖြစ်ပေါ့အခုအတိတ်ကလည်းမရှိတော့ဘူးအနာဂတ်လည်းမရှိတော့ဘူးပြစ္ဆုတ်ပံလည်းမရှိတော့ဘူးဘာရှိတယ်လဲအမှန်တရားသမာဓိရှိတယ်ခံစားပြီးဖြစ်တဲ့သဘောတရားလေးဒါပဲရှိတော့တယ်ဟောမျက်စိပေါက်ကလည်းသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ပါမျက်မှောက်ပြုတ်လိုက်ပါကြီး။သီလလုံသောပါကြီးအထုသလဲလုတ်ပြီးတော့အော်ဟဲ့ခုံးနေရတဲ့သီလမျိုးမဟုတ်ဘူး။လုံပြီးသားသီလ။အထိသီလတဲ့အထိစိတ်တဲ့အထိပညာတဲ့။ဘုရားဟောတာ။လုတ်ထိန်ပြီးတော့ကြောင်းသွားပြီးတော့နိစ္စဂီတဝါရိတဝိသုကဒသနမာလကန္တဝိလိပနဓာရဏမာနနာဝိဘုဏနာဌာနဝေရမဏိတိခါပရံသမာဓိယာမိလို့တောင်းယူပြီးတော့အဲအဲ့ဒီမှာပွားပြီးတော့တောင်းယူလိုက်တဲ့သီလမျိုးမဟုတ်ဘူး။အဲ့အဋ္ဌိသီလအဋ္ဌိစိတ်အဋ္ဌိပညာဆိုတော့အရိယသီလကအိန္ဒြိယသံဝရသီလလုံပြီးသားဖြစ်တယ်။မျက်စိပေါက်ကနေပြီးຢာကစိတ်ဒေါသစိတ်မောဟ။ဒီတော့ငါခွေးလည်းမဖြစ်ဘူး၊တိရစ္ဆာန်လည်းမဖြစ်တော့ဘူး၊ပိတ်တာလည်းမဖြစ်၊ငရဲလည်းမခံရတော့ဘူးလို့ကျင်းနေသေးတယ်။မျက်စိပေါက်ကနေပြီးစိတ်တစ်ခဏလေးနဲ့ငါတိရစ္ဆာန်စိတ်ပိတ်တာစိတ်ငရဲစိတ်ငါလွတ်ပြီ။အတံပေါ်မှာလည်းတိရစ္ဆာန်စိတ်ပိတ်တာစိတ်ငရဲစိတ်လွတ်ပြီ။ဘာကြောင့်လွတ်တယ်လဲတဲ့။နာအိလက္ခဏာခံစားပြီးပြည့်တဲ့သဘောအာမောလည်းခံစားပြီးပြက်တဲ့သဘောအနငိုလည်းခံစားပြီးပြက်တဲ့သဘောတခုတည်းဧကောဓမောတခုတည်းတည်သွားပြီဧကပိစသောတာပန်ကြီးဖြစ်ပါပြီတခုတည်းရှိတော့တယ်တရား၆ပေါက်အာရုံ၆ပါးခံစားပြီးပြက်တဲ့သဘောတရားလေးတခုတည်းရှိတော့အဲ့တော့ဘုရားကဟောတာလေဘယ်လိုဟောတာလဲမျက်စိကလည်းသီလသမာဓိပညာပြည့်စုံသွားပြီသမာမျက်စိကလည်းသမာဝါယမသမာတတိသမာသမာဓိဒါကိုသမာဝါယမသမာတတိသမာသမာဓိလေးတဲ့အတိမကင်းတော့ဘူးဘုရားကဟောတာတဲ့အတိတလုံးအမြတ်ဆုံးတဲ့အသိတလုံးအမြတ်ဆုံးဆိုတော့ဘယ်လိုသိထားလဲတဲ့မျက်စိနဲ့အကြောင်းအားဖြင့်ဆိုတော့တက်ခဲ့တယ်ဘာကိုသိရိုက်ကြအာယုံလေးပြုတ်ထားတာလဲသမာဝါယမဆိုတော့အာယုံအကြောင်းအားဖြင့်ဆိုတော့တကား၆ပေါက်အာယုံ၆ပါးဟာတက်ခဲ့တယ်တက်ခဲ့တယ်အာယုံပြုတ်နေတာအသိချင်းတော့အကုသိုလ်စိတ်ဖြစ်လာမှာဆိုလို့အကုသိုလ်စိတ်ဝင်မှာဆိုလို့သူကသမာဝါယမဆိုတာအသိနဲ့နေတယ်အဲတခါတည်းအာယုံပြုတ်နေတာပဲမျက်စိနဲ့အသိနဲ့ပေါင်းထုတ်လိုက်တဲ့အာယုံလေးပြုတ်လိုက်တာကစိတ်အာယုံပြုတ်တဲ့စိတ်ကလေးကဘာလဲသမာဝါယမအကုသိုလ်စိတ်ဖြစ်မှာဆိုလို့မဟာဝိပဿနာညာဝိပဿနာစိတ်နဲ့ယုံနာဤလက္ခဏာခံစားတဲ့သဘောလေးကိုသိရတာတင်းနေတောင်းနေမိမပဲရောက်ကြပဲလို့အဲ့စိတ်မသိရအောင်ခံစားပြီးပြက်တဲ့သဘောလေးကိုသိရတာပါလေတဲ့အဲ့ဒါပါလေတဲ့သမာဝါယမသမာတတိခေါ်တယ်သမာသမာဓိတဲ့ပါရောစဉ်သုံးပါးငါလွတ်မြောက်နေပြီကာလဝိမု ക്തി စိတ်လွတ်နေပြီဆိုတဲ့သိလိုက်တဲ့ဥစ္စာအဲ့ဒါပါလေပညာပဲငါမျက်စိဘောက်ကနေပြီးတော့ငါတန်ရုံးစင်သုံးပါလွတ်ပြီခန္ဓာ၅ပါးနောက်ကဥပါဒံခန္ဓာကတလိ္ခခန္ဓာတလိ္ခဆံခန္ဓာ၅ပါးတလိ္ခဆံခန္ဓာပိဋ္ဌခန္ဓာငရဲခန္ဓာငါမဖြစ်တော့ဘူးလို့အဲ့ဒီလိုသိကြတာကဝိစ္စာပညာအဲသမာဝါယမသမာတတိသမာသမာဓိသုံးပါးနားဘောက်ကလည်းဒီလိုပဲသမာဝါယမသမာတတိသမာသမာဓိသုံးပါးဖြစ်ခွင့်မရတော့ဘူးအကျွမ်းမဲ့ကသတ်ထားတယ်မြင်တာလည်းခံစားတဲ့သဘောကြားတာလည်းခံစားတဲ့သဘောနားတာလည်းခံစားတဲ့သဘောသာလိုက်တယ်ရတာလည်းခံစားတယ်ထိတာလည်းခံစားတယ်သိတာလည်းခံစားတယ်ယူတာလည်းခံစားတယ်အိတ်တာလည်းခံစားတယ်ထိုင်တာလည်းခံစားလှမ်းတာလည်းခံစားဤကောရမောတခုတည်းကျဲပဲသိတာဖြစ်ခွင့်ကိုမရတော့အဲ့ဒါပါလေတဲ့အကျွမ်းမဲ့မက်ကသတ်တာအဲ့ဒါမှမက်အဲအကျွမ်းမဲ့မက်သတ်လိုက်တာအဲ့တော့ဖယားကဟောထားတယ်မျက်စိကအထုတလေလှုပ်ပြီးတော့ထိနေရတယ်မဟုတ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ကျပါမျက်မှောက်ပြုတာငါးပါးသီလအမြဲသွားတယ်အဋ္ဌိသီလအဋ္ဌိစိတ်တာအဋ္ဌိပညာငါးပါးသီလအမြဲသွားတယ်အဲ့တော့သောတာပန်ပုဂ္ဂိုလ်ဒီတဲ့ဘုရားကဟောတာတယ်ကာယသတိပဋ္ဌာန်ကာယ ानु ပါဒနာဝေဒနာသတိပဋ္ဌာန်ဝေဒနာ ानु ပါဒနာစိတ်တာသတိပဋ္ဌာန်စိတ်တာ ानु ပါဒနာဓမ္မာသတိပဋ္ဌာန်ဓမ္မာ ानु ပါဒနာတဲ့အဲ့တော့ကာယသတိပဋ္ဌာန်ကာယ ानु ပါဒနာဆိုတာအဲ့တော့သောတာပန်များသိတယ်ဘယ်လိုလဲတဲ့ကာယသတိပဋ္ဌာန်ကာယ ानु ပါဒနာဆိုအဲကာယသတိပဋ္ဌာန်ကာယ ानु ပါဒနာဆိုတာ
တကား6ပေါက်ကအာယုံ6ပါးရှိတဲ့အ ਨੇ ကမျက်စိနဲ့အကြောင်းအရောသွားတက်ခဲလိုက်တဲ့အချင်းတစ်ခုပေါ်လာတဲ့ခံစားတဲ့သဘောလေးသိလိုက်တာကကာယသတိပဋ္ဌာန်ခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကကာယနုပါဒနာနားနဲ့အသံနဲ့ကြားလိုက်တဲ့အချိန်ကနာဣလက္ခဏာခံစားတဲ့သဘောလေးအသံကိုသိလိုက်တာကခံစားတဲ့သဘောလေးသိလိုက်တာကာယသတိပဋ္ဌာန်ခံစားတဲ့သဘောပြည့်တဲ့သဘောလေးသိလိုက်တာကာယနုပါဒနာနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအနံ့ရုပ်ပေါ်မှာခံစားတဲ့သဘောလေးကိုသိလိုက်တာကာယသတိပဋ္ဌာန်ခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကာယနုပါဒနာလျာဉ္ဇဉ်ရာသာနဲ့စလိုက်တဲ့အချိန်ကယသာဤရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကာယသတိပဋ္ဌာန်ခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကာယနုပါဒနာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအတွေ့ရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကာယသတိပဋ္ဌာန်ခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကာယနုပါဒနာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကဓမ္မရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကာယသတိပဋ္ဌာန်ခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကာယနုပါဒနာမျက်စိတကားနာတကားနှာခေါင်းတကားပါးတကားကိုယ်ကတကား၆ပါးပါကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပါဒနာသမာဓိပညာတဲ့သမထနဲ့ဝိပါဒနာတချို့သမထလည်းမသိဘူးဝိပါဒနာမှလည်းမသိဘူးအဲစာအုပ်ကြီးကြည့်ပြီးပြောတာပဲရှိဘာမှလည်းမသိဘူးအပြောပရမတ်တည်းရှိအလုတ်အပြောကတော့ပရမတ်ပဲအနည်းကပြည့်ညက်ကြီးအဲ့တော့ဒါအခုကာယသတိပဋ္ဌာန်ကာယနုပါဒနာဟောတာသမထနဲ့ဝိပါဒနာတဲ့ဉာဏ်ဓာတ်လေးကိုအချင်းတစ်ခုပေါ်လာလို့နာဣလက္ခဏာခံစားတာလေးသိလိုက်တာကသမထခံစားတာပြည့်တဲ့သဘောလေးသိလိုက်တာကဝိပါဒနာနားနဲ့အသာနဲ့ကြားလိုက်တဲ့အချိန်ခါခံစားတဲ့သဘောအသာရုပ်ပေါ်ကိုခံစားတဲ့သဘောလေးသိလိုက်တာသမထခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကဝိပါဒနာနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအနံ့ရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာသမထခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကဝိပါဒနာလျှာနေရတာနဲ့စားလိုက်တဲ့အချိန်ကနာဣလက္ခဏာယသာဣရုပ်ပေါ်မှာနာဣလက္ခဏာခံစားတဲ့သဘောလေးသိလိုက်တာသမထခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကဝိပါဒနာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအတွေ့ရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကသမထခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကဝိပါဒနာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကဓမ္မရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကသမထခံစားတဲ့သဘောအပြည့်သဘောလေးသိလိုက်တာကဝိပါဒနာကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထဝိပါဒနာသမာဓိပညာသမာဓိဆိုတာသိက္ခိမပြောင်းမလွယ်ပဲနဲ့ဘာကိုကြည့်တာလဲတဲ့နာဣလက္ခဏာခံစားတဲ့သဘောတရားလေးမပြောင်းတော့ဘူးတခုလည်းပြည့်တကားချက်ပေါ့အစင်ပေါ်လည်းမပြောင်းတော့ဘူးအတန်ကိုလည်းမပြောင်းတော့ဘူးအနံကိုလည်းမပြောင်းတော့ဘူးယတာကိုလည်းမပြောင်းတော့ဘူးအတွေ့ကိုလည်းမပြောင်းတော့ဘူးဓမ္မကိုလည်းမပြောင်းခံစားတဲ့သဘောတရားတခုလည်းအေကောဓမ္မတခုလည်းတည်ထားလို့သမာဓိမြေတီကအစင်တစ်ခုပေါ်လာတဲ့ခံစားတဲ့သဘောလေးသိလိုက်တာသမာဓိအဲဉာဏ်ရောစဉ်သုံးပါလွတ်မြောက်သွားတဲ့ကာလဝိမု ക്തി စိတ်ကိုသိလိုက်တာကအစွန်းလွတ်နေတဲ့စိတ်ကလေးပင်ဆုံးကိုမြင်တဲ့စိတ်ကလေးသိလိုက်တာကကာလသုံးပါကိုလွတ်မြောက်သွားတဲ့အစွန်းကိုမြင်တဲ့သိလိုက်တဲ့စိတ်ကလေးကဝိဇ္ဇာပညာနားနဲ့အသာနဲ့ကြားလိုက်တဲ့အချိန်ကအသာဤရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာသမာဓိကာလသုံးပါလွတ်မြောက်ပြီးတော့နေတဲ့တန်ရောစဉ်သုံးပါလွတ်မြောက်ပြီးသိနေတဲ့စိတ်ကဝိဇ္ဇာပညာနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအနံ့ရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကသမာဓိခံစားတဲ့သဘောအစွန်းလွတ်သွားတဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာပင်ဆုံးပင်ဆုံးကာလသုံးပါတန်ရောစဉ်သုံးပါလွတ်မြောက်သွားတဲ့အစွန်းနိဗ္ဗာန်ဆိုတာပင်ဆုံးဆိုတာအဲဘာအစွန်းလဲအတိတ်ပံရောစဉ်ပြစ္ဆုတ်ပံလာရောစဉ်အနာဂတ်ပံရောစဉ်အတိတ်ကာလပြစ္ဆုတ်ပံကာလအနာဂတ်ကာလအတိတ်ခန္ဓာ၅ပါးပြစ္ဆုတ်ပံခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးလွတ်သွားတဲ့အစွန်းအဲ့ဒါပင်ဆုံးခေါ်တယ်မေ့နေတဲ့အစွန်းမဟုတ်ဘူးကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအတွေ့ရုပ်ပေါ်မှာခံစားတဲ့သဘောလေးသိကြတာသမထသမာဓိခံစားတဲ့သဘောကာလ၃ပါးလွတ်မြောက်သွားတဲ့အစွန်းလေးကိုပင်ဆုံးကိုမြင်လိုက်တာကဝိဇ္ဇာပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကဓမ္မရုပ်ပေါ်မှာခံစားတဲ့သဘောလေးသိလိုက်တာကသမာဓိခံစားတဲ့သဘောဟာအပြည့်သဘောအစုံကိုမြင်လိုက်တာကဝိဇ္ဇာပညာတကား၆ပေါက်ကအာယုံ၆ပါးကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပါဒနာသမာဓိပညာအဲတော်လဲတော်တော့ပါပြီဒီညဖို့မှာအဲပရိစ္ဆသမုပ္ပါလေတရားပရိစ္ဆသမုပ္ပါယက်တရားပရိစ္ဆသမုပ္ပါလွတ်မြောက်သွားတဲ့တရားအဲ့တော့ အဲ
တရားဓမ္မများအခုလွတ်တဲ့တရားတွေရက်တဲ့တရားရယ်လဲတဲ့တရားရယ်မိစ္ဆာဒိဋ္ဌိတရားရယ်ပမာဒိဋ္ဌိတရားရယ်အဲအကျိုးသတ်တရားရယ်အကြောင်းသတ်တရားရယ်အခုတရားနှစ်ပါးဟောပါတယ်ဗျာအခုလာရောက်တဲ့တရားဓမ္မတွေမနုဿတ္တဒုံလဘရာခဲ့သောတရားလူရယ်လို့ဖြစ်တဲ့ချိန်ခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့ချိန်ခါဓမ္မယရနာတွေလည်းပွင့်လင်းတဲ့ချိန်ခါမမထာဝိပသနာတရားပြညာအထုံနိုင်ရပြီတော့အဲအတိတ်ကာလတုန်းကမရှိတဲ့တရားတွေမြင်မရှိတဲ့တရားတွေသိပြီးတော့လာခဲ့ကြတယ်အခုပြစ်စုံပံကာလမှာအဲမမထာဝိပသနာတရားပြညာအထုံနိုင်ပြီတော့အဲအကြောင်းတရားအကျိုးတရားဟာပြန်အကြောင်းသတ်ပြီးတော့အဲကြားကြီးဟာပြန်မုတ်ဆိုးကိုကြိုက်သတ်သလိုအဲယုံနာမောကိုအကျိုးတရားမသတ်ဖဲနဲ့ငါအကြောင်းသတ်ပြီးတော့အဲမုတ်ဆိုးသေးတဲ့တရားဖြစ်နိုင်ရပါစေကုန်တော်သတည်း